ဇန်နဝါရီလ4ရက်ဒီကနေ့ဟာ83နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့ဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့မှာကမ္ဘာနိုင်ငံခေါင်းဆောင်တချို့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ထံကြည်ကြည်ရေးတုံ့ဝန်လွှာတွေအသီးသီးပေးပို့ခဲ့ကြပါတယ်။ပြည်တွင်ပြည်ရင်မာကြီးအဲလစ်ဘက်ကပေးပို့တဲ့တုံ့ဝန်လွှာထဲမှာတော့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဝမ်းမြောက်ဂုဏ်ပြုကြောင်းနဲ့အခုလိုအခက်အခဲကြုံကြိုက်နေတဲ့ကာလကြီးမှာမြန်မာပြည်သူတွေအားလုံးအတွက်စုမုံကောင်းတောင်းပေးပါကြောင်းဖော်ပြထားပါတယ်။အလားတူတရုတ်ဝန်ကြီးချုပ်လီကက်ချင်းကလည်း83နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်နှွေးထွေးစွာဂုဏ်ပြုလိုကြောင်းရှေ့ဆက်ပြီးလဲပူးပေါင်းဆောင်ရွက်သွားလိုကြောင်းဖော်ပြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံပြည်သူတွေအကျိုးခံစား권ကိုမျှဝေခံစားသွားမှာဖြစ်ကြောင်းဒေါက်တာဆန်းစုကြည်ထံရေးသားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဆူဂါယိုရှိဟီဒေကလည်းမြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဂျပန်ပြည်သူတွေကိုစားဝမ်းမြောက်ဂုဏ်ပြုကြောင်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားညီညွတ်ဆီရေးအတွက်ဂျပန်နိုင်ငံကကြီးမားတဲ့အကူအညီတွေမြန်မာနိုင်ငံကိုဆက်လက်ပေးသွားမှာဖြစ်ကြောင်းဂတိပေးဖော်ပြပါတယ်။မြန်မာနိုင်ငံဟာ1886ခုနှစ်မှာတနိုင်ငံလုံးအင်္ဂလိပ်ကိုလိုနီလက်အောက်ကျရောက်ခဲ့ပြီး1948ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးပြန်လည်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။